စကိုင်းတိုင်းပလဲမြို့နယ်ကမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရုံးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဒီနေ့မှတနက်တည်းနဲ့ပစ်ခတ်ပြီးတော့ဝင်ရောက်ဖျက်ဆီးသွားခဲ့တယ်လို့ဒေသခံတွေကပြောပါရယ်အခုလိုတိုက်ခိုက်မှုကြောင့်ရုံးတွင်ထိခိုက်ပျက်စီးမှုတွေရှိခဲ့ပေမဲ့လူတွေဖမ်းဆီးခံရတာထိခိုက်ဒဏ်ရာရတာတွေတော့မရှိဘူးလို့လည်းဆိုပါရယ်ပလဲမြို့က NLD ရုံးတိုက်ခိုက်ခံရတာအပါအဝင်နိုင်ငံတော်ကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါရယ်အင်္ဂလဝမ်မှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလူထုလှုပ်ရှားမှုတွေကိုစစ်ကောင်စီတပ်တွေဘက်ကအပြင်းထန်ဖိနှိပ်တာတွေဖမ်းဆီးတာတွေလုပ်နေချိန်မှာပဲလူထုလှုပ်ရှားမှုတွေအားကောင်းတဲ့သခိုင်းတိုင်းပလဲမြို့နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရုံးကိုစစ်ကောင်စီတပ်ဖွဲ့တွေကဒီနေ့မှဝင်ရောက်ဖျက်ဆီးခဲ့ပါတယ်။ချင်းပြည်နယ်ကံကောင်းမြို့နယ်ဘက်ကနေပြန်လာတဲ့စစ်ကောင်စီတပ်တွေကပလဲမြို့ NLD ရုံးကိုဝင်ရောက်ဖျက်ဆီးပြီးပစ်ခတ်တာတွေလုပ်သွားခဲ့တာဖြစ်တယ်လို့ပလဲမြို့ကတူက VOE ကိုပြောပါတယ
်။ဟိုတော့ပလဲရုံးနဲ့ဝင်ပြီးကျောင်းတန်းနာနဲ့ပြစ်တယ်ပေါ့ဗျာပြီးတော့ရုံးတကားမှာတက်ပြင်ထားတယ်မှန်ဒီပါရိုက်ခွဲတယ်ရုံးအသွင်းထဲကပြစ်စီအကုန်ဖြတ်ပြီးတယ်ပေါ့အဲ့ဒါတော့လောက်သွားတယ်ကျွန်တော်တို့ဒီနေ့ဒီညနေပိုင်းကြမှာပေါ့နှစ်နာရီခွဲလောက်သာဗျာအဲ့နှစ်နာရီခွဲလောက်မှာသူစပြီးဖြတ်ပြီးတာပေါ့သူချင်းဘက်ကနေကျန်းလာတဲ့ကားတွေပေါ့စစ်ကားတို့ရုံးရှိမှာရက်ပြီးတော့ဝန်းချက်ပြီးတော့လာပြစ်ပါတော့ကျွန်တော်တို့ရုံးထဲမှာတော့အဲ့ဒီကွန်တုံးတော့တော့ရှိတယ်ဗျာ
စစ်ကောင်စီဘက်ကတပ်ဖွဲ့ဝင်အင်အားဘလောက်ပါဝင်လဲဆိုတာမသိရပေမဲ့စစ်ကားအစင်းကြီး22စင်းလောက်ရှိတယ်လို့ခမန်းကျောင်းမြို့ကန်ကြီးကပြောပါတယ်။အဲ့လိုတိုက်ခိုက်ဖျက်ဆီးတဲ့အချိန်မှာရုံးတွင်းမှာဘယ်သူမှမရှိတာကြောင့်ထိခိုက်ဒဏ်ရာဖမ်းဆီးခံရတာတွေမရှိပေမဲ့ရုံးတွင်းကပစ္စည်းတော်များများဖျက်ဆီးခံလိုက်ရတယ်လို့ဆိုပါမြို့ကန်ကဆိုပါတယ်။အမှန်တော့
ဘူးကွာဒီနေ့ကကျွန်တော်မဟုတ်ပါဘူးစီဝါဟုတ်တယ်နေ့ကိုနေ့ကရုံးမှာနေတဲ့အဖွဲ့တွေလည်းမရှိဘူးလေ။ဒီတိုင်းကတော့ကျွန်တော်တို့ရုံးမှာနေရတော့ပုံမှန်ရှိတယ်ဒီကဒီကနေ့ဒီနေ့ရက်ကရုံးကိုပိတ်ပစ်ထားတာကလူကမရှိဘူးကြာတာပေါ့အဲဘယ်တော့မှထိခိုက်ကြရဘူးတော့ဆိုအဖဲတဲကဒီဘုံးပစ်ကြီးကြီးပေါ့ကတော့ဘုံးမှာသားတဲ့ဒီလူအတင်းဆွဲလေသွားတယ်အိတ်ကင်းကြီးအကုန်လုံးရုံးကျင်မဲ့ထုံရိုက်ချူသွားတယ်အပါအုပ်ရှင်ကြီးလည်းအပင်ဆွဲသွားတယ်အဲ့လိုမျိုးပေါ့ဒီခိုင်ဘုံးကြီးရိုက်ချူသွားတယ်သောသာပတ်ဒီဟာမြစ်စင်းကြီးလို့ဆိုတဲ့သောသာပတ်ဒီအကုန်အရာကြီးမှုန့်ပြသွားတယ်အကုန်ရောက်ရောက်ခဲသွားတယ်အဲ့လိုပဲ
အချိန်တည်းမှာပဲအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းနိုင်ငံတော်ကမြို့တွေမှာဆက်လက်ဖြစ်ပွားနေပါတယ်အခုမှဆိုရင်လည်းဗပဲတန်းမြို့နယ်အနော်ထာလမ်းမပေါ်နဲ့အကူမျိုးစစ်အရှိပိုင်းမြို့နယ်တွေမှာလူငယ်တွေရာနဲ့ချီပြီးတော့ပျောက်ကြားသပိတ်တွေဆင်နွှဲကြကြပြီးတော့ဖမ်းဆီးကချိုရှိတယ်လို့လည်းသိရပါတယ်။ဒါပြင်မန္တလေးမြို့မှာဆိုရင်လည်းတပ်ဆိုင်ရာသပိတ်စစ်ကြောင်းလိုက်ချီတက်ဆန္ဒပြခဲ့ကြတယ်လို့ရောင်းတော်သပိတ်စစ်ကြောင်းမှာပါဝင်သူတဦးက VOE ကိုပြောပါတယ်
။ဟိုကျွန်တော်တို့ကတော့ခုအဓိကထွက်တာတော့ကျွန်တော်တို့ဒီညောင်စစ်ကြောင်းပေါ့။တန်ခါတမကစစ်ကြောင်းပေါ့။ဘာလတရဲ့ဒီကြောင်းသားလူငယ်ပို့တာနှစ်ခုတော့ပါပေါ့။ကျွန်တော်တို့တန်ခါများတာပေါ့။မလေးမတော့ကိုဒီတပိတ်စစ်ကြောင်းတော့ကျွန်တော်တို့ကတော့ဟိုပေါ့ဒီတကတာတို့ချက်မတတဲ့တပိတ်စစ်ကြောင်းတို့တပေါင်းစုတပိတ်တို့တမ္မဝရီတပိတ်တို့ဖရာကြီးစစ်ကြောင်းတို့စိတ်မန်းစစ်ကြောင်းကျွန်တော်တို့တန်ခါတမကစစ်ကြောင်းတို့
ဒါပြင်မုံရွာဆလင်းကြီးလက်ပောင်ကလေးမြင်းညံပောင်ဖရာသုံးစုတဝဲတရချောင်းစတဲ့မြို့နယ်တွေမှာလဲဆရာနာရှင်ပြုတ်ကြရေးဆန္ဒပြလို့ရှောင်းမှုတွေရှိခဲ့ပါတယ်ဒီနေ့အဆိုရင်တစ်ချိန်ကတပါတီအာနာရှင်စနစ်ကိုတော်လှန်ခဲ့တာကြောင့်ကျိုးပေးကွတ်မြတ်ခံခဲ့ရတဲ့တက္ကသိုလ်ကျောင်းသားကောင်းဆောင်စလိုက်တင်မောင်ဦးကွယ်လွန်ခဲ့တဲ့45နှစ်ပြည့်အထိမ်းအမှတ်ဖြစ်တာကြောင့်နိုင်ငံတော်ကဆန္ဒပြတဲ့သူတွေကသူ့ကိုဂုဏ်ပြုတဲ့အနေနဲ့သူပြောခဲ့တဲ့မင်းတို့စစ်ဖက်နဲ့အောက်မှာငါဘရောမှဒူးမထောက်ဆိုတဲ့ဇကားကိုစာရန်တွေပိုစတာတွေလုပ်ပြီးတော့ချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ